အသစ်ထွက်ပေါ်လာတဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံဟာဂျပန်နိုင်ငံထက်သာလွန်ပြီးကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်နိုင်ငံဖြစ်လာပါပြီ။ကမ္ဘာပေါ်ကအင်အားကြီးနိုင်ငံဖြစ်အလျင်မြန်ကြီးထွားလာနေတဲ့တရုတ်နိုင်ငံမှာဒါဟာထူးခြားတဲ့မှတ်တမ်းတင်ဖြစ်ရတစ်ခုဖြစ်နေလဲအကဲခတ်တွေကဆိုနေကြတာပါ။ဒီနှစ်ဒုတိယဗန္ဒာရေးကာလမှာစီးပွားရေးဖွံ့ဖြိုးမှုတွေဟာမျှော်လင့်ထားတဲ့အားနည်းနေတဲ့အကြောင်းဂျပန်ဆိုရကဒီကနေ့ထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေမှာဖော်ပြလိုက်တာဖြစ်ပါတယ်။ဗန္ဒာရေးသုံးလပတ်ကာလအဖြစ်ပြီးခဲ့တဲ့ April, May နဲ့ဇွန်လတွေအတွင်းဂျပန်နိုင်ငံမှာစီးပွားရေးကိုတိုင်းတာတဲ့စံနှုန်းတစ်ခုဖြစ်တဲ့လူထူးချင်းပြည်မြကုန်ထုတ်လုပ်မှုပမာဏ GDP ဟာအမေရိကန်ဒေါ်လာ 1.88 ထရီလီယံရှိခဲ့တဲ့တစ်ချိန်ထဲမှာပဲတရုတ်နိုင်ငံမှာတော့ဒေါ်လာထရီလီယံ 1.33 ရှိခဲ့တာပါတရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးမှုဟာနှစ်တော်ကြာဆယ်ရာခိုင်နှုန်းတစ်ဝိုက်လောက်နဲ့အလျင်မြန်ကြီးထွားလာနေတာဖြစ်ပြီးဂျပန်နိုင်ငံကိုကြော်မတက်ခင်ပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံတွေရဲ့တိုးတက်မှုတွေနဲ့တာလွန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းနှစ်စဉ်ဖွံ့ဖြိုးမှုပမာဏဟာဒေါ်လာထရီလီယံ14ဆန်းကျော်ရှိနေပြီးတိုးတက်မှုပမာဏဟာလည်း3ဆလောက်ကွာနေသေးတဲ့အမေရိကန်ပြည်ထောင်စုကိုတော့အမိလိုက်နိုင်မှုဟာနှစ်ပေါင်း20လောက်ထိလိုလေအောင်မယ်လို့လည်းကျွမ်းကျင်သူတွေကပြောဆိုကြပါတယ်